This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစိတ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာ။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့2024ခုနှစ်ဒီဇင်ဘာလ12ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ12ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာပထမဆုံးစီရေးသတင်းအနေဖြင့်ဇီးကုန်းမှာလူငယ်တွေကိုပေါ်တာဆွဲဖို့လာတဲ့စစ်အုပ်စုတိုက်ခိုက်ခံရပြီး3ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းအနောက်ချမ်းတာယာဝတီခရိုင်ဇီကုံမြို့နယ်မှာလူငယ်တွေကိုပေါ်တာဆွဲဖို့လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ပြူစောထီတွေပါတဲ့အဖွဲ့စောင့်ကြိုတိုက်ခိုက်ခံရပြီး3ဦးသေဆုံးသွားတယ်လို့ဒေသတော်လှန်ရေးအင်အားစုတွေကပြောပါတယ်။ဇီကုံမြို့နယ်မီကောက်ပင်အုပ်စုဒိုးနွယ်ရွာကလူငယ်တွေကိုပေါ်တာဆွဲဖို့လာတဲ့စစ်ကောင်စီတပ်သားတွေနဲ့ဘော်ပင်ရွာပြူစောထီအဖွဲ့တွေပါတဲ့ဆိုင်ကယ်ရင်နန်းကိုတာယာဝတီခရိုင်တရင်3801တပ်ခွဲ3နတ်စစ်တီတပ်ဖွဲ့နဲ့PDZM GBK PDF ပဲခူးရိုးမအခြေပြုတပ်ဖွဲ့ကရဲဘော်တွေဒီဇင်ဘာ17ရက်မနက်7:00ခန့်မှာရှေ့ထွက်မိုင်းတွေနဲ့စောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာအပြန်အလှန်ပစ်ခတ်မှုတွေရှိခဲ့ပြီးစစ်ကောင်စီဘက်ကတအူးနေရာတွင်ပွဲချင်းပြီးတေဆုံပြီးဒဏ်ရာရသူ4ဦးရှိခဲ့တယ်လို့သိရပါတယ်။ဒဏ်ရာရသူ4ဦးထဲက2ဦးဟာဆေးရုံမှာထပ်မံတေဆုံသွားခဲ့ပြီးကျန်2ဦးကတော့ပြင်းထန်ဒဏ်ရာရသွားတယ်လို့တော်လိုင်းအင်အားစုတွေကထုတ်ပြန်ထားပါတယ်။စစ်အုပ်စုဘက်ကလူငယ်တွေကိုပေါ်တာဆွဲဖို့လာမယ်ဆိုတာသတင်းရတဲ့အတွက်တော်လိုင်းအင်အားစုတွေကရှေ့ထွက်မိုင်းတွေကြိုတင်ပြင်ဆင်ပြီးဖောက်ခွဲတိုက်ခိုက်ခဲ့တာပဲဖြစ်ပါတယ်။ဘော်ပင်ရွာကပြူစောထီတွေနဲ့စစ်ကောင်စီတပ်ဖွဲ့ဟာဇီကုံမြို့နယ်အပိုင်းပဲခူးရိုးမအဆက်မှာရှိတဲ့ကံကြီးရွာချောင်းမီးကောက်ပင်ဒိုးနွယ်ခတ်ချိုကွင်းစတဲ့ကျေးရွာတွေမှာစက်ကြီးကောက်နေပြီးစက်ကြီးမပေးတဲ့ရွာတွေမှာပေါ်တာဆွဲနေတဲ့အတွက်ဒေသခံလူငယ်တွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသနေသူတွေကဆိုပါတယ်။အခုတိုက်ခိုက်မှုကိုတာယာဝတီခရိုင်တရင်3801တက်ခွဲ3နတ်စစ်တီတပ်ဖွဲ့နဲ့ BDZM GBK PDF ပဲခူးရိုးမအခြေပြုတပ်ဖွဲ့တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပြီးတော်လန်ရင်ရဲဘော်တွေဘေးကင်းတယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ရေနံချောင်းမှာပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့သတင်းထောက်လှမ်းနေတဲ့ရဲနှစ်ဦးကိုပြစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းရေနံချောင်းမြို့နယ်အတွင်ပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့သတင်းလိုက်လံထောက်လှမ်းနေတဲ့ရဲတူတက်ချက်နှစ်ဦးကိုဖမ်းဆီးရမှာပြန်လည်ခုခံတဲ့အတွက်ပြစ်ခတ်ရှင်းလင်းလိုက်ရတယ်လို့ People Defense Force ရေနံချောင်း YNGPDF ကပြောပါတယ်။ရေနံချောင်းမြို့နယ်လက်မှတ်ကုန်းနယ်မြေရဲစခန်းကရဲတူတက်ချက်အောင်တင်နဲ့ဒူတက်ချက်မြတ်ဆိုးနိုင်တို့ဟာအရက်ဝတ်တွေနဲ့အရက်သားအသွင်ယူကာပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့သတင်းတွေလိုက်လံထောက်လှမ်းနေတယ်လို့သတင်းရတဲ့အတွက်ဒီဇင်ဘာ17ရက်နေ့လည်7နာရီခန့်မှာကာကွယ်ရေးအဖွဲ့တွေကြိုတင်ဆောင်ပြီးဖမ်းဆီးခဲ့တာလို့ဆိုပါတယ်။သူတို့နှစ်ဦးကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကမကြီးတိုင်းဖိုးကိုလမ်းပေါ်မှာဖမ်းဆီးတာဖြစ်ပြီးဆိုင်ကယ်ရက်မပေးဘဲလက်ပစ်ဗုံးနဲ့ပြန်လည်ခုခံဖို့ကြိုးစားလာတဲ့အတွက်ပြစ်ခတ်ဖမ်းဆီးခံရပြီးအခင်းဖြစ်နေရာမှာတင်သေဆုံးသွားတယ်လို့အတည်ပြုထားပါတယ်။သူတို့စီကလက်ပစ်ဗုံးတွေနဲ့ဖုံးသွင်းလုံးအပြင်စာရွက်စာတမ်းတွေနဲ့လွယ်ကျူးပါတဲ့အိတ်တလုံးသိမ်းဆည်းရရှိခဲ့တယ်လို့ဓာတ်ပုံမှတ်တမ်းတွေအရသိရပါတယ်။ဒီဖမ်းဆီးမှုကို People Defense Force ရေနံချောင်း YNGPDF တမမကြီး Special Column နဲ့Midland Dolphins column တို့ပူပေါင်းဖန်ဆီးခဲ့တာဖြစ်ပါတယ်ခဗျာဆလဘီဇေယဝတီမြို့အနီးကစစ်တပ်ကင်းမုံတွေကိုဖြူပကဖပစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းဖြူမြို့နယ်ဇေယဝတီမြို့အရှိတ်လေးအိမ်စုကျေးရွာအနီးမှာကင်းမုံဝင်နေတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုပစ်ခတ်ရှင်းလင်းခဲ့တယ်လို့ Pew Township People Defense Organization ဖြူမြို့နယ်ပကဖကပြောပါတယ်ဖြူမြို့နယ်ဇေယဝတီမြို့အရှိဘက်လေးအိမ်စုကျေးရွာအနောက်ဘက်မှာအကြမ်းဖက်စစ်ကောင်စီတပ်သားတွေကင်းပုံးဝစ်နေတာကိုဖြူမြို့နယ်ပကဖရဲဘော်တွေကဒီဇင်ဘာ10ရက်ည9:40မိနစ်ခန့်မှာတိုက်ခိုက်ရှင်းလင်းခဲ့တာလို့သိရပါတယ်အခုလိုတိုက်ခိုက်ခံလိုက်ရတာကြောင့်အကြမ်းဖက်စစ်ကောင်စီတပ်သားတွေချောင်းယိုအတိုင်းခင်ဝိုင်းရွာဘက်ကိုထွက်ပြေးသွားတယ်လို့ဆိုပါတယ်တပ်ပြက်ပြီးထွက်ပြေးသွားတဲ့စစ်သားတွေကိုဖြူမြို့နယ်ပကဖရဲဘော်တွေကကျွန်းတော်ကုန်းရွာလမ်းထိပ်ဇရက်အထိလိုက်လံပစ်ခတ်ခဲ့တယ်လို့အသိပေးထားပါတယ်လက်ရှိအချိန်မှာနယ်မြေရှင်းလင်းရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေဆဲဖြစ်တဲ့အတွက်စစ်တပ်ဘက်ကထိခိုက်သေးဆုံးမှုကိုစုံစမ်းနေဆဲလို့ဖြူမြို့နယ်ပကဖကထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးတောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့တောင်ဦးလေးတက်စခန်းကိုတရားခွန်မမရှော့တိုက်ဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်ဦးမြို့နယ်မှာရှိတဲ့တောင်ပိုင်းတိုင်းစစ်ဌာနချုပ်နဲ့လေးတက်စခန်းကိုတရားခွန်မမရှော့တိုက်ဒရုန်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာအကြမ်းဖက်စစ်ကောင်စီတပ်ဘက်ကထိခိုက်သေးဆုံးမှုတွေရှိနိုင်တယ်လို့ Brave Warriors for Myanmar BWM အဖွဲ့ကဒီနေ့မွန်လွဲပိုင်းမှာထုတ်ပြန်ပါတယ်။တောင်ဦးမြို့ကတောင်ပိုင်းတိုင်းစစ်ဌာနချုပ်တပ်ခကိုမနေ့ဒီဇင်ဘာ17ရက်ည17နာရီခန့်မှာတရားခွန်မမရှော့တိုက်တုံး၄လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာနှလုံးအောင်မြင်စွာကျရောက်ပောက်ကွဲခဲ့တာကြောင့်အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေထိခိုက်သေးဆုံးမှုရှိနိုင်တယ်လို့ဆိုပါတယ်။တောင်ပိုင်းတိုင်းစစ်ဌာနချုပ်ဟာပဲခူးတိုင်းနဲ့ကရင်ပြည်နယ်မြောက်ဘက်ချမ်းဒေသတွေအပါအဝင်ဒီနယ်မြေတွေနဲ့ထိစပ်နေတဲ့နေရာတွေမှာရှိတဲ့တော်လိုင်းအင်အားစုတွေအပြင်အပြစ်မဲ့အရသာပြည်သူတွေကိုရက်ဆက်စွာတပ်ဖြတ်နေတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုအမိန်ပေးကုတ်ကဲနေတဲ့တိုင်းစစ်ဌာနချုပ်တခုဖြစ်တဲ့အတွက်တိုက်ခိုက်ခဲ့တာလို့အသိပေးပါဗျ။တိုင်းစစ်ဌာနချုပ်တွေကိုဓာတ်ရိုက်တိုက်ခိုက်ခြင်းဟာပင်မစစ်ဌာနချုပ်နဲ့အတူဌာနချုပ်အောက်မှာရှိတဲ့တပ်တွေလဲပြိုပြီးအင်အားချိနဲ့စေဖို့ရည်ရွယ်တိုက်ခိုက်ခဲ့တာလို့လည်းထပ်ပြီးအသိပေးထားပါသေးတယ်။တိုင်းစစ်ဌာနချုပ်ကိုတိုက်ခိုက်နေချိန်မှာပဲတောင်ဦးမြို့အခြေဆိုင်ကေတုမဒီလေးတပ်စခန်းအတွင်းကိုလည်းတရားခွန်မမရှော့တိုက်တုံး၅လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာ၃လုံးအောင်မြင်စွာကျရောက်ပောက်ကွဲခဲ့တယ်လို့သိရပါဗျ။တောင်ဦးလေးတပ်စခန်းဟာတော်လိုင်းတပ်ဖွဲ့တွေနဲ့ပြည်သူလူထုအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်လေးတပ်ပြိုလဲရေးမစ်ရှင်အဖြစ်တိုက်ခိုက်ခဲ့တာလို့ BWN အဖွဲ့ကထုတ်ပြန်ထားပါတယ်စစ်ရှုံးကောင်စီဟာတိုက်ခိုက်ရေးအတွက်လေးတပ်ကိုအစမ်းကုန်တိုးမြှင့်အသုံးချနေတဲ့အတွက်တော်လိုင်းအင်အားစုများအနေနဲ့လေးတပ်ပြိုဖို့အရေးပုံမကျိုးပန်းလှုပ်ဆောင်ကြဖို့လဲ BWN အဖွဲ့ကတိုက်တွန်းထားပါတယ်ဒီစစ်စင်ရေးနှစ်ခုကို Brave Warriors for Myanmar BWM အဖွဲ့ဦးဆောင်မှုနဲ့ Mountain Knights Civilian Defense Force MKCDFNDKU People's Liberation Force ACPLF နဲ့တန်တောင်မြောက်ပိုင်းအထူးဒေသအဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ရှုံးကောင်စီရဲ့ထိခိုက်သေးဆုံးမှုနဲ့ပျက်စီးဆုံးရှုံးမှုတွေကိုအသေးစိတ်သိရအောင်ဆက်လက်စုံစမ်းနေတယ်လို့အသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ယခုတခါဖလန်းနဲ့မင်းတပ်မျိုးသိမ်းတိုက်ပွဲဆက်လက်ပြင်းထန်နေတဲ့အတွက်လက်နက်ခဲယမ်းတွေထောက်ပံ့ပေးဖို့ CNDF ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။ချင်းညီနောင်နဲ့မဟာမိတ်တပ်တွေဆင်နွှဲနေတဲ့ဖလန်းနဲ့မင်းတပ်မျိုးသိမ်းတိုက်ပွဲအတွက်အလုံးစုံအောင်မြင်မှုရရှိရေးလိုအပ်နေတဲ့လက်နက်ခဲယမ်းနဲ့ကြီထောက်ပံ့ပေးဖို့ချင်းညီနောင်အဖွဲ့ဝင်ချင်းမျိုးသားကာကွယ်ရေးတပ် CNDF ကဖိတ်ခေါ်ထားပါတယ်။ဖလန်းနဲ့မင်းတပ်မျိုးသိမ်းစစ်စင်ရေးကိုနိုဝင်ဘာ9ရက်ကစတင်ခဲ့ရာလက်ရှိမှာတလပြည့်ပြီးချိန်မှာအောင်မြင်မှုအချို့ရရှိထားသလိုမနေ့ဒီဇင်ဘာ17ရက်နေ့အထိတိုက်ပွဲတွေပြင်းထန်နေစေလို့ CNDF အထွေထွေအတွင်းရေးမှူးစလိုင်းဝီလျံချင်းကအသိပေးပါတယ်။ဖဘကကြာဆုံးနေတဲ့အကြမ်းဖက်စကားဆတက်ကလည်းလေချောင်းကရောမစ်ဆိုင်တွေနဲ့ပါတောက်လျှောက်စစ်ကူပေးနေတဲ့အတွက်အလုံးစုံအောင်မြင်နိုင်ဖို့ပြည်သူတွေရဲ့ရည်တည်ပေးမှုစုတောင်းပေးမှုနဲ့လက်နက်ခဲယံကြီးတွေထောက်ပံ့မှုလိုအပ်နေပါတယ်တက်နိုင်သလောက်ပါဝင်အားဖြစ်ပေးကြဖို့ဖိတ်ခေါ်အပ်ပါတယ်လို့ CNDF အထွေထွေအတွင်းရေးမှူးကပြောပါတယ်မတူဘီမြို့သိမ်းတိုက်ပွဲနဲ့ကံပလက်မြို့နယ်ကျင်းတွေးမြို့သိမ်းတိုက်ပွဲတွေမှာအောင်မြင်မှုရထားတဲ့ချင်းညီနောင်ဟာဖလန်းနဲ့မင်းတပ်မျိုးသိမ်းတိုက်ပွဲဆင်နွှဲနေချိန်ချင်းမျိုးသားတပ်မတော် CAN နဲ့ချင်းဒေသကာကွယ်ရေးတပ် CDF တွေစုပေါင်းထားတဲ့ချင်းပြည်ကောင်စီချင်းပြည်အစိုးရတပ်တွေကဟာခါနဲ့ထန်တလန်မှာရှိတဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေရာနိုဝင်ဘာ22ကနေဒီဇင်ဘာလဆန်းအထိစစ်ကောင်စီတပ်စခန်း၈ခုသိမ်းပိုက်ထားတယ်လို့စစ်ရေးမှတ်တမ်းတွေအရသိရပါဗျ။စစ်ကောင်စီအနေနဲ့ချင်းတော်လိုင်းရေးတပ်တွေဆင်နွှဲနေတဲ့ဖလန်းနဲ့မင်းတပ်မျိုးသိမ်းတိုက်ပွဲတွေမှာမြေပြင်ကနေစစ်ကူအင်အားဖြည့်တင်းနိုင်ခြင်းမရှိတဲ့အတွက်လေချောင်းပစ်ကူတွေအလွန်အကျွံအသုံးပြုခုခံနေတာကြောင့်ပြည်သူပိုင်နေအိမ်တွေမီးလောင်ပျက်စီးခဲ့ရသလိုအရသာပြည်သူတွေဆုံးမှုတွေလည်းရှိနေတယ်လို့သိရပါဗျခင်ဗျာယခုနောက်ဆုံးစီးရီးသတင်းအနေဖြင့်လူမှုတော်လှန်ရေးမှာပြန်လည်ပူးပေါင်းပါဝင်ဖို့ပို့ပြည်သူစစ်အဖွဲ့ PNOPNA ကို PNFC နဲ့ PNL လို့ဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်လူထုတော်လှန်ရေးမှာပြန်လည်ပူးပေါင်းပါဝင်ဆင်နွှဲဖို့စစ်ကောင်စီလက်အောက်ခံပို့ပြည်သူစစ်အဖွဲ့ PNO PNA ကိုပို့မျိုးသားဖက်ဒရယ်ကောင်စီ PNFC နဲ့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့ကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးဖိတ်ခေါ်ထားပါတယ် ဒီဇင်ဘာ17ရက်နေ့ကကြာရောက်တဲ့85နှစ်မြောက်ပအိုးတော်လန်ရင်နဲ့ကြီးညာချက်ကို PNFC နဲ့ PNL တို့ပူးတွဲထုတ်ပြန်ခဲ့ရမှာပအိုးလက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့စစ်ကောင်စီလက်အောက်ခံ PNOPNA ကိုအခုလိုတိုက်တွန်းပြောဆိုလိုက်တာဖြစ်ပါတယ်ပြည်ထောင်စုအရေးဟာပအိုးအရေးဖြစ်ပြီးပအိုးအရေးသည်ပြည်ထောင်စုအရေးဖြစ်သည်ဆိုတဲ့ခံယူချက်နဲ့အညီစစ်အာဏာရှင်စနစ်ချုပ်ငြိမ်းပြီးတိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပြည်သူလူထုတရက်လုံးလိုလားတောင်းတနေတဲ့ Federal Democracy ပြည်ထောင်စုကိုစုပေါင်းထူထောင်ကြမယ်လို့ဖော်ပြထားပါတယ်။ PNOPNA စတင်ဖွဲ့စည်းစဉ်ကစစ်အာဏာရှင်စနစ်နဲ့မဟာလူမျိုးကြီးဝါဒဆန့်ကျင်တိုက်ဖျက်ရေး Federal Democracy ပြည်ထောင်စုထူထောင်ရေးစတဲ့မူတွေနဲ့ဖွဲ့စည်းတည်ထောင်ခဲ့တာဖြစ်တဲ့အတွက်အဲ့ဒီမူတွေကိုပြန်လည်ကင်ဆွဲဖို့ PNFC နဲ့ PNL တို့ကတိုက်တွန်းလိုက်တာဖြစ်ပါတယ်။စစ်ကောင်စီဟာ PNO အသွင်ပြောင်းပြည်သူစစ်အဖွဲ့ကိုလုတ်ပိုင်ခွင့်နေပေးပြီးစစ်အာဏာရှင်စနစ်မပြုတ်ကျရေးအတွက်အသုံးချနေတာတွေရှိနေချိန်မှာအခုလိုတိုက်တွန်းနေတာလည်းဖြစ်ပါတယ်။လက်ရှိမှာ PNO ပြည်သူစစ်အဖွဲ့ဟာစစ်ကောင်စီနဲ့ပေါင်းပြီးပို့မျိုးသားလွတ်မြောက်ရေးတပ်မတော် PNL နဲ့မြေဘက်ထိုးစစ်ဆင်နေတာတွေကြောင့်စီဆိုင်နဲ့မောက်မယ်ဒေသမှာတိုက်ပွဲတွေဖြစ်နေတာရှိပါတယ်။ PNFC နဲ့ PNL အနေနဲ့ပအိုးပြည်သူတွေအပါအဝင်တိုင်းရင်းသားပေါင်းစုံကပြည်သူလူထုကိုကာကွယ်ရမှာဖြစ်ပြီးပအိုးမျိုးသားအချင်းချင်းကြားနဲ့တိုင်းရင်းသားအချင်းချင်းကြားကလက်နက်ကင်ပဋိပက္ခတွေကိုအတက်နိုင်ဆုံးရှောင်ရှားပြီးငြိမ်းချမ်းတဲ့နီးနဲ့ညှိနှိုင်းဖြေရှာဖို့အတက်နိုင်ဆုံးကျင့်သုံးနေတယ်လို့လည်းအသိပေးပါတယ်။စစ်အုပ်စုဟာပအိုးအချင်းချင်းအကြားပဋိပက္ခဖြစ်စေရေးပအိုးနဲ့အခြားတိုင်းရင်းသားတွေကြားလူမျိုးရင်းနဲ့ဘာသာရေးပဋိပက္ခဖြစ်စေရေးနီလန်းပေါင်းစုံနဲ့တက်ရှူဖြိုခွဲနေတာကြောင့်မိမိကိုယ်ကိုမိမိခုခံကာကွယ်ပိုင်ခွင့်မူကိုအခိုင်အမာကျင့်သုံးသွားမှာဖြစ်ပြီးပအိုးအချင်းချင်းအင်ကြားပဋိပက္ခမဖြစ်စေရေး PNO PNA ဘက်ကပူးပေါင်းဆောင်ရွက်ပေးဖို့လည်းပန်ကြားထားပါတယ်။ဒါကြောင့်ပအိုးအမျိုးသမီးနဲ့လူငယ်အဖွဲ့အစည်းများအပါအဝင်ပအိုးအရက်ဖက်အဖွဲ့အစည်းများပအိုးနိုင်ငံရေးအင်အားစုများပအိုးစာပေယဉ်ကျေးမှုအသင်းအဖွဲ့များအပါအဝင်ပအိုးပြည်သူတွေပူးပေါင်းပါဝင်ကြဖို့ PNL နဲ့ PNFC တို့ကတိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီရေးသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ12ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရဲ့ရှင်ကျမကတော့ပူပူပါတန်စာတများအလေလွင့်မဖြစ်စေဖို့နဲ့စနစ်တကျထုတ်ယူသုံးဆွဲကြဖို့ပြည်အောင်စုဝန်ကြီးချုပ်တိုက်တွန်းပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်တန်စာတစီမံအုပ်ချုပ်မှုအဖွဲ့ဤ30မြင်းဆောင်2024အစည်းအဝေးကို2024ခုနှစ်ဒီဇင်ဘာလ17ရက်နေ့တွင်ကျင်းပခဲ့ရာပြည်အောင်စုဝန်ကြီးချုပ်ကတန်စာတများအလေလွင့်မဖြစ်စေဖို့နဲ့စနစ်တကျထုတ်ယူသုံးဆွဲကြဖို့တိုက်တွန်းပြောကြားခဲ့ပါတယ်တရံစာတလုပ်ငန်းများဆောင်ရွက်နေတဲ့နေရာမှာမူဝါဒနဲ့ကိုက်ညီမှုရှိစေရေးနဲ့တရံစာတများလေလွင့်ဆုံးရှုံးမှုမရှိစေရေးတို့ကိုဒေသခံအဖွဲ့အစည်းများနဲ့လက်တွဲညီညီညှိနှိုင်းပူးပေါင်းဆောင်ရွက်ကြဖို့ကိုအလေးနက်မှတ်ကြားလိုပါကြောင်းဂျာကာလာတွင်တရံစာတစီမံခန့်ခွဲမှုကိစ္စရပ်သည့်အလွန်အရေးပါတာကိုအလုံးအသိပင်ဖြစ်ပါကြောင်းတရံစာတကိုတေချာစီမံခန့်ခွဲဖို့အရေးကြီးလှပြီးတစ်ဖက်မှာလည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စရပ်များကိုအလေးထားရသလိုမြေပြင်တွင်ဒေသခံပြည်သူလူထုစားဝတ်နေရေးအဆင်ပြေစေဖို့အတွက်ကိုလည်းအထူးအလေးထားဂရုစိုက်ရမှာဖြစ်ပါကြောင်းပို၍အရေးကြီးတာကတရံစာတများအလေလွင့်မဖြစ်စေဖို့စနစ်တကျထုတ်ယူသုံးဆွဲကြဖို့လိုအပ်ပြီးမြေပြင်မှာတရံစာတအပေါ်မိမိတို့စီမံခန့်ခွဲရမယ့်စနစ်တွေကိုတေချခိုင်မအောင်စီစဉ်ထားဖို့လိုအပ်မှာဖြစ်ပါကြောင်းဝန်ကြီးချုပ်ကပြောပါရယ်လက်ရှိမှာဖက်ဒရယ်တရံစာတမူဝါဒရေးဆွဲရေးကော်မတီကလည်းဖက်ဒရယ်တရံစာတမူဝါဒမူကြမ်းများကိုကဏ္ဍအလိုက်ရေးဆွဲလျက်ရှိပါရယ်ရှင်အခုဆက်လက်ပြီးတော့အညာဒေတာမှာစိုက်ပျိုးမြေများမဆုံးရှုံးရလေအောင်လေယာပြန်လဲဖော်ထုတ်ရေးကိုအားပေးတင်ကြောင်းပြည်အောင်စုဝန်ကြီးဒေါက်တာတူးကောင်ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။အညာဒေတာမှာစိုက်ပျိုးမြေများမဆုံးရှုံးရလေအောင်လေယာပြန်လဲဖော်ထုတ်ရေးကိုအားပေးတင်ကြောင်းပြည်အောင်စုဝန်ကြီးဒေါက်တာတူးကောင်ကဒီဇင်ဘာလ12ရက်မှာအသိပေးပြောကြားထားပါတယ်။တပိုင်းတနိုင်ရွှေလုတ်ကွက်များကိုလဲကွက်ပြန်ဖို့ထားတာဖြစ်ပါတယ်။နေဦးတော်လန်ရေးစဖြစ်ကလေးကအညာပြည်သူတွေဒုက္ခမျိုးစုံခံစားရတဲ့အထက်မှာအလုတ်ကိုင်အခွင့်အလမ်းပျောက်ဆုံးတဲ့ပြဿနာကြီးကြီးမားမားရှိနေတာလဲတစ်ခုအပါဝင်ဖြစ်ပါတယ်။မိသားစုစားဝတ်နေရေးအတွက်ရှိတဲ့ရာမြေတွေထုခွဲရောင်းစားရင်အသက်ဆက်ကြသလိုတစ်ဖက်မှာစားဝတ်နေရေးအတွက်ကြုံရကြပန်းအလုတ်ရှာရင်သဘာဝတရားစတာအပေါ်အလွန်ကြုံမိခိုလာရတဲ့ပြဿနာဟာလဲအလွန်ကြီးမားပါတယ်။ဒါကြောင့်ပြည်သူများရဲ့အခက်အခဲကြားအလွန်ကြုံမဖြစ်ရလျောင်းတစ်ဖက်ကထိန်းချောက်နေရတယ်လို့အရန်ကြီးထိန်းချုပ်တာမျိုးလဲလုပ်မရပါဘူး။စံရေးစဘာပေါ်ကျွဲဝါခဲ့တဲ့အညာဒေတာမှာစိုက်ပျိုးမြေများမဆုံးရှုံးရလျောင်း လေယာပြန်လည်ဖော်ထုတ်ရေးဟာလည်းအရေးကြီးလာပါတယ်ကျွန်တော်တို့အားလုံးအခက်ခဲများကိုကျော်လွှားရင်းမှားနေတဲ့ခေတ်ကာလကိုပြန်လည်တက်မှတ်နိုင်မှာပါလို့ပြောပါတယ်ပြည်ထောင်စုဝန်ကြီးဒေါက်တာတူခေါင်ဟာမကြသေးမီကစကိုင်းတိုင်းရှိထိန်းချုပ်နယ်မြေများသို့ကွင်းဆင်းခဲ့ပါတယ်ရှင်ဆက်လက်ပြီးတော့မြန်မာပြည်မှာဆရာနာရှင်ကြာဆုံးမှုကမလွဲမသွေဖြစ်လာမယ်လို့ဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။မြန်မာပြည်မှာဆရာနာရှင်ကြာဆုံးမှုကမလွဲမသွေဖြစ်လာမယ်လို့တမရယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကဒီဇင်ဘာလအတွင်းတွေ့ဆုံမင်းမြန်ကန်တစ်ခုမှဆိုခဲ့ပါတယ်။ကျွန်တော်တို့စီမှာပြည်ပကနေဘယ်သူမှကူညီပေးတာမဟုတ်ဘဲနဲ့ပြည်သူလူထုရဲ့တော်လှန်စစ်ကြောင့်ဆရာနာရှင်တွေကြာဆုံးနေတာ။ဒါဟာလဲနှစ်နှစ်သုံးနှစ်တာကာလအတွင်းမှာမျိုးပေါင်း90လောက်လွတ်မြောက်အောင်တိုက်နိုင်ပြီ။နယ်မြေတွေရဲ့တဝက်ကြော်ကြော60ရာခိုင်နှုန်းကတော်လိုင်းအင်အားစုတွေရဲ့ထိန်းချုပ်မှုအောက်မှာအပြည့်အဝရှိနေတဲ့အခက်အခဲစိန်ခေါ်မှုတွေရှိနေမယ်အကြမ်းဖက်စစ်ကောင်စီကိုအားပေးနေတဲ့နိုင်ငံတွေရှိနေမယ်ဒါပေမဲ့ဘာပြနေလဲဆိုတော့စီးရီးယားတစ်ခုတည်းတင်မဟုတ်ပါဘူးအာဏာရှင်တွေကိုကြည့်လိုက်ပါတစ်ချိန်မှာကြမ်းတမ်းရက်စက်တဲ့အာဏာရှင်တွေရဲ့ဏိဂုံးကဘလို့ဖြစ်သွားတယ်လဲမြင်ပါလိမ့်မယ်မြန်မာပြည်မှာဆက်အာဏာရှင်ကြာဆုံးမှုကလည်းမလွဲမသွေဖြစ်လာမယ်လို့ဆိုပါတယ်လက်ရှိမှာစကစဟာရခိုင်ပြည်နယ်မြို့အများစုကိုလက်လွတ်ဆုံးရှုံးထားရပြီးအရခတပ်တော်ဟာစကစရဲ့ဗိုလ်မှူးချုပ်အစင်အထိစစ်တုံးပန်းများကိုဖမ်းဆီးရမိထားပါရဲ့ရှင်။အခုတခါနိုင်ငံတွင်းကတိုက်ပွဲတွေနဲ့ရေကြီးမှုတွေကြောင့်မြမစီပွားရေးတရားခိုင်နှုန်းကျဆင်းဖွယ်ရှိလို့ကမ္ဘာပံခန့်မှန်းချက်ကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံတဝန်းဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ရေကြီးမှုတွေပါဝင်ငွေကြေးဖောင်းပွားမှုမြင့်မားနေတာတွေကြောင့်မြမစီးပွားရေးဟာတရားခိုင်နှုန်းကျဆင်းဖွယ်ရှိတယ်လို့ကမ္ဘာပံကဒီဇင်ဘာလ17ရက်နေ့ကထုတ်ပြန်ပါတယ်။ကမ္ဘာပံအနေနဲ့ဇွန်လထုတ်အစီရင်ခံစာမှာမြမစီးပွားရေးဟာတရားခိုင်နှုန်းတိုးလာမယ်လို့ခန့်မှန်းခဲ့ပြီးစင်ရဲမွဲတေမှုနဲ့အကြမ်းဖက်မှုများတိုးလာမယ်လို့သတိပေးခဲ့ပေမယ့်လက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ရေကြီးမှုကြောင့် 2024-2025 ဘဏ္ဍာနှစ်မှာမြမစီးပွားရေးဟာတရားခိုင်နှုန်းကျဆင်းပွဲရှိတယ်လို့အသိပေးလာတာဖြစ်ပါတယ်။မြမစီးပွားရေးဟာအကြက်တဲစိန်ခေါ်မှုမျိုးစုံရိုက်ခတ်မှုနဲ့ရင်ဆိုင်နေရပြီးပဋိပက္ခဖြစ်ပွားနေတာငွေကြေးဖောင်းပွားမှုနှုန်းမြင့်မာတာသွင်းကုန်လုပ်ငန်းတွေမှာကန့်သတ်ချက်များရှိနေတာနဲ့မုတ်တုံမှုကြောင့်ဖြစ်ပေါ်ခဲ့တဲ့ရေကြီးရေလျှံမှုတွေကြောင့်စီးပွားရေးလုပ်ငန်းများနဲ့အိမ်နောင်စုများရဲ့လူမှုစီးပွားရေးဘဝအပေါ်ဆိုးရွားတဲ့တက်ရောက်မှုဖြစ်စေခဲ့တယ်လို့လက်တလောထုတ်ပြန်လိုက်တဲ့ကမ္ဘာပံရဲ့မြမစီးပွားရေးစောင့်ကြည့်အစီရင်ခံစာကဆိုပါတယ်လက်နက်ကင်ပဋိပက္ခတွေပြင်းထန်နေမှုဟာမြန်မာနေဆဲဖြစ်တာကြောင့်လူနေမှုဘဝနဲ့တံမွေးဝမ်းကြောင်းလုပ်ငန်းတွေဆိုးရွားစွာထိခိုက်စေခြင်းထုတ်လုပ်မှုနဲ့ထောက်ပံ့ရေးကွင်းဆင်းပျက်စီးနေခြင်းတို့ဟာမြန်မာစီးပွားရေးအလားအလာကိုမတည်မချာမရေရာမှုတွေမြင့်တက်လာစေတယ်လို့ကမ္ဘာ့ပဲအစိုးရခန်းစားကဆိုပါတယ်မြန်မာနိုင်ငံမှာစက်တင်ဘာလကတိုက်ခိုက်ခဲ့တဲ့တိုင်ဖွန်းရာခီမုန်တိုင်းကြောင့်လေယာထွက်ကုန်တွေကျဆင်းသွားနိုင်ပြီးကုန်ထုတ်လုပ်မှုနဲ့ဝန်ဆောင်မှုကဏ္ဍတွေမှာလည်းကုန်ကြမ်းပြတ်တောက်မှုသွင်းအားစုများနဲ့လျှက်စစ်တပ်အားမရရှိမှုတွေကြောင့်ပြည်တွင်းဝယ်လိုအားနှေးပါနေတယ်လို့လည်းဖော်ပြထားပါတယ်ဒါဟာစစ်အာဏာသိမ်းမှုကြောင့်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲစိုးကျိုးတွေဖြစ်ပြီးယင်းနှိမ့်ညှုံ့နှံမှုလုပ်ငန်းတွေမြန်မာနိုင်ငံကထွက်ခွာသွားတာနဲ့စစ်အာဏာရှင်တွေပိုင်တဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့အရေးယူခဲ့တာတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဆယ်စုနှစ်တခုစာလောက်ရပ်တန့်သွားခဲ့တာပဲဖြစ်ပါရဲ့ရှင်။အခုနောက်ဆုံးအနေနဲ့ဖပွန်ခိုင်တမဟာ9နယ်မြေဒွယ်လိုမြို့နယ်ရှိတောင်သုံးလုံးစခန်းကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့ဝင်များကဒီဇင်ဘာလ17ရက်နေ့မှာအပြီးသက်သိမ်းယူခဲ့တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ကင်ပြည်နယ်ဖပွန်ခိုင်တမဟာ9နယ်မြေဒွယ်လိုမြို့နယ်တောင်သုံးလုံးစခန်းကိုကင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့ဝင်များကဒီဇင်ဘာလ17ရက်နေ့မှာအပြီးသက်သိမ်းယူနိုင်ခဲ့ကြောင်းဒီဇင်ဘာလ12ရက်မှာ Force for Federal Democracy FFD ကအတည်ပြုဆိုထားပါတယ်။ Christmas အကြိုလက်ဆောင်တောင်သုံးလုံးစိုးအောက်လို့ဆိုထားပါတယ်။တောင်သုံးလုံးစခန်းကို KNLA စစ်စင်ရေးမှူးနှစ်ဦးကစစ်နီးဗျူဟာပိုင်းကုတ်ကဲပြီးတော်လှန်ရေးပူးပေါင်းတပ်ဖွဲ့ဝင်များနဲ့9ရက်အတွင်းဒီဇင်ဘာလ17ရက်နေ့နံနက်9နာရီတွင်အပြီးသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲမှာစကစဘက်က16ဦးသေဆုံးက120မမလက်နက်ကြီး1လက်21တနက်3လက်60မမလက်နက်ကြီး2လက် 0.5 လက်နက်ငယ်2လက်ငကြီးမီ2လက်ဂျာမန်ဆက်ကြီး2စုံနဲ့မီးဆက်3လုံးတို့အားသိမ်းဆည်းရမိခဲ့ပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
ရီယူအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာဒီဇင်ဘာလ17ရက်နေ့အတွက်ခမန်းချက်ကတော့မြန်မာနိုင်ငံထပ်ပိုင်းနဲ့လယ်ပိုင်းတို့မှာအနောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံးပေါ်နဲ့တောင်ပိုင်းဒေသများမှာလည်းအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ် မြန်မာနိုင်ငံထပ်ပိုင်းမှာအပူချိန်များဆက်လက်ရောကြလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါလေ။ဘင်္ဂလားပင်လယ်အော်ခြေနေမှာဘင်္ဂလားပင်လယ်အော်အလဲပိုင်းတောင်ပိုင်းနဲ့ကပလီပင်လယ်မြေတို့မှာတိမ်တူတက်နိုင်ပြီးကြံဘင်္ဂလားပင်လယ်အော်မှာတိမ်အဆင့်တင်ဖြစ်ထွန်းနိုင်ပါလေ။ဘင်္ဂလားပင်လယ်အော်နောက်တောင်ပိုင်းမှာရောက်ရှိနေတဲ့လီဘီးယားနဲ့ယမန်ဟာတမင်းသာဓုကမ်းခြေပေါ်မှာပြတ်ပြေသွားနိုင်ပါလေ။မိုးချိန်နေမှာမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကွက်ကြားမိုးနဲ့ငယ်ရွာနိုင်တာမှအပကြံဒီသာများမှာတိမ်သင့်တင်ဖြစ်ထွန်းနိုင်ပါလေ။ပင်လယ်ပြင်ခြေနေကတော့ရခိုင်ကမ်းရိုးဘက်မှာလေဟာမြောက်နောက်မြောက်ဘက်မှာတနအီလီ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းနေငယ်ရှိနိုင်ပါလေ။ဘိုးဓမာကွင်းနဲ့တနင်္သာရီကမ်းရိုးဘက်မှာလေဟာအရှိတောင်ဘက်မှာတနအီလီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင့်တင်ရှိနိုင်ပါလေ။
Radio NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတင်ဆက်ပေးမယ့်တော်လိုင်းရင်ကဗျာအစီအစဉ်မှာငါတို့ပြန်ရောက်မယ့်နေ့အတွက်ကဗျာတပုတ်ဆိုတဲ့ခေါင်းစဉ်နဲ့ Plug X ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ငါတို့ပြန်ရောက်မယ့်နေ့အတွက်ကဗျာတပုတ်တနည်းနေ့တော့မဲလဲချီယူဆောင်ပြီးဖနက်ယူစီရတဲ့မနက်တွေနဲ့နှစ်ခုတွေဒူးတွေကြုံမှုချင်ပါပဲနှစ်စီလာများပိတ်ထားတဲ့တကားတွေကိုဝင်ကြည့်စကူပန်းတွေတလမ်းမလုံးပြည်မြင်ရမယ်ရေးလံရဲ့မျက်ရည်တွေကိုအမေ့အချံဝင်းတကားဝါမှာအိတ်သွင်ဖောင်ပေါက်ပစ်ချခဲ့ကြငါတို့မျက်နှာချင်းဆိုင်ပစ်ကြလို့သမိုင်းတွေကစူးညောင်ခလုတ်တွေရဲ့အရာတာကိုစနှုံးပြန်ပြောပြကြရင်လယ်နေနေမဲ့အရိုးတွေရဲ့အော်ကြီးတဲ့အတွက်2မိနစ်ငြိမ်သက်ကြဖို့လိုစိတ်ကူးရင်လို့ကောင်းမဲ့လူပေါင်းသစ်စီတို့ဆိုတဲ့တက်တူစာသားတို့ငါလက်ပြန်မှာထိုးထားရဲကြာဘူးနောက်ကအတိတ်ပဲမရှိလာတဲ့ကြောက်စရာယုံတဲ့စကားတွေကိုတို့နေလူရန်သားတွေကဖတ်တွေ့ထားတော့ငါမှလည်းငါကောင်းမပစ်တင်ထားတဲ့အညစ်အကြေးပုံရှိပါရဲ့သမိုင်းဟာအမြဲကြီးသားကိုချောင်းလိုက်စီးလို့ကောင်းတဲ့ဘတ်စကားဒီစီမဟုတ်တဲ့အကြောင်းလေဆံငှက်တွေအော်တယ်မင်းလည်းကြားမယ်ထင်ပါတယ်အချစ်ငါမှမင်းကိုအားနာရတဲ့တိတ်များလွန်းလာမိတ္တကောင်းဆောင်ဘုရားပြည့်တဲ့ငါမနဲ့ဆော့ဖော်ရီအတွက်ပင်လယ်ငါလှလှတွေမင်းစီမပေးပို့နိုင်တဲ့အတွက်ဂရိကွတ်စာချုပ်တွေရစ်ပတ်ပြီးပင့်ဝယ်လို့မင်းကိုကာဝယ်မပေးတဲ့အတွက်တနည်းနည်းတော့ငါခွေးတကောင်လို့မင်းရှိပြပြဝင့်နေဦးမယ်ဒါမှမဟုတ်ငါတကောင်လို့မင်းခတ်ထားတဲ့မှန်ပေါင်ထဲမှာအသက်ရှင်သေးရကူးခတ်နေဦးမယ်အခုတော့ငါမှမင်းကိုရှက်ရွံ့အားနာရကြအောင်တော့စကလုံးလှလှနဲ့ပြောပြရခဲ့ပြန်ငါတို့ကြားမှာငဲပြီလို့ပူပြင်းလာတဲ့အလွာတွေခက်စိတ်စိတ်ခြားထားတယ်ငါပြေးမခွင့်ရတဲ့မိခလုတ်ကမင်းဖြစ်နေငါမိသားစုဖြစ်နေငါကြောင့်ရှော့ဖြစ်သွားမယ်လျက်စစ်ကြိုးတွေကိုအလူးလဲငါရှောင်ပြင်းနေတနည်းတော့ငါလဲမင်းရှိရဲ့မျိုးတွေကကွန်ကရစ်ခင်းထားတဲ့လမ်းပေါ်ကားစီပေါ့ပေါ့ပါပါဖြတ်ပြေးသွားတယ်လို့ပြေးသွားကျင်တာပဲမဟုတ်ရင်တော့ส่วนတစ်ခုလို့မင်းရစ်လိုက်တင်းလိုက်တန်တရားတွေပြေးလွားနေလိုက်ခြင်းသေးတယ်ဒါပါပဲဒါပါပဲပလိုက်ပ
Radio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့ Radio NUG Interview အစီအစဉ်မှာမြမအရေးမှာတရုတ်ရဲ့ဝင်ရောက်ဆွတ်ဖက်နေမှုအပေါ်ကမ္ဘာလုံးအတိုင်းအတာနဲ့ဆန့်ကျင်ရေးလူမှုလှုပ်ရှားမှုမှာစီယုံရေးမှုတာဝန်ခံတဦးဖြစ်တဲ့ San Fran Bay Area ကမြို့သမီးကောင်းဆောင်ဒေါခင်သီရိနန္ဒဆိုးနဲ့ဆက်သွယ်မေးမြန်းချက်အပိုင်းနှစ်ကိုရန်နိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့တော့ဒီလက်ရှိမြမပြည်နယ်ဦးတော်လိုင်းရဲ့အရေးမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုဘယ်လိုများဖြစ်စေချင်ပါလဲခင်ဗျ
လက်ရှိမြန်မာပြည်နယ်ဦးတော်လှန်ရေးအရေးမှာတရုတ်ရဲ့အခမ်းကဏ္ဍကိုဘယ်လိုဖြစ်စေချင်သလဲဆိုရင်တော့ကျမဒီ Global Seminar 3ခုမှာပေါ့နော်ကြားရတဲ့ပြည်သူအသံကိုပဲကျမပြန်လည်ပြီးတော့ဖော်ပြပြောဆိုရမှာဖြစ်ပါတယ်ပြည်သူလူထုရဲ့ဖြစ်စေချင်တဲ့အကြောင်းအချက်တရာတော့4ခုလောက်ရှိပါရှင်ပထမတစ်ခုကတော့ဒီတရုတ်အစိုးရအနေနဲ့ပေါ့နော်ဒီဆက်အုပ်စုကိုပံ့ပိုးကူညီနေတဲ့ထောက်ပံ့မှုပုံစံမျိုးစုံကိုချက်ချင်းရပ်တန့်ဖို့အတွက်ကျမတို့တွေလိုချင်ပါတယ်နောက်တစ်ချက်ကတော့ဒီမြန်မာပြည်သူလူထုရဲ့ကိုယ်ပိုင်ပြဋ္ဌာန်းချက်သူတို့ရဲ့ sovereignty ပေါ့နော်ဒါကိုလေးစားစီခြင်းနဲ့ဗမာမြေပေါ်မှာအငင်းချမ်းရင်းနဲ့ဒီအသက်အိုးအိမ်စီစဉ်လုံခြုံရေးတွေကိုလည်းပဲလေးစားပြီးတော့ပံ့ပိုးကူညီစေချင်တယ်။နောက်တစ်ချက်ကတော့ခုဆိုရင်လည်း ICC မှာပေါ့နော်မေအောင်လှိုင်ဟာ criminal အတူစီအိုင်မှုတွေကျူးလွန်ထားတဲ့လူတယောက်အနေနဲ့ရှိနေတဲ့အခါမှာဒီလိုမျိုးအာဏာရှင်ကိုပံ့ပိုးကူညီနေခြင်းသည်တရုတ်အစိုးရအနေနဲ့သူပါ ဒီမှာပေါ့အပေးအမြောက်ပြုတဲ့အမှုတွေအနေနဲ့ပါဝင်နေမယ်ဒီအပေါ်မှာတာဝန်ယူမှုတာဝန်ခံမှုတွေရှိရမယ်ဆိုတဲ့အပိုင်းတွေကိုလည်းကျမတို့တွေတေချာဖိအားပေးပြီးတော့မှတတိပေးအတိပေးပြောကြားသွားမှာဖြစ်ပါတယ်နောက်တစ်ချက်ကတော့ဒီတရုတ်အနေနဲ့သူနိုင်ငံရေးအရာရက်တီနေတဲ့သူရဲ့ရွေးချယ်ရက်တီလိုက်တဲ့ပမာပြည်နဲ့သက်ဆိုင်တဲ့ရက်တီမှုတွေသူရဲ့ ဒီပေါ်လစီရထားချက်တွေကမာရွေးနေရဆိုတာတွေကျမတို့တွေစနစ်တကျနဲ့ထောက်ပြသွားဖို့ရှိပါတယ်။ဒီပြည်သူလူထုဘက်ကနေရက်တီလို့ရှိရင်သူ့ရဲ့အကျိုးစီးပွားတွေကိုပို့ပြီးတော့မှဒီငြိမ်စေမယ်ရေရှည်မှလည်းပို့ပြီးတော့မှတရုတ်ပြည်သူလူထုအတွက်ကတရုတ်အစိုးရအတွက်ကပို့ကောင်းမွန်စေမယ်ဆိုတာတွေကိုထောက်ပြပြီးတော့မှပြောဆိုသွားဖို့ရှိပါတယ်ရှင်။ဟုတ်ကဲ့ပါ
ဒီအမေရိကန်ဆိုးရရနဲ့လွတ်တော်အသစ်ကနေပြီးတော့မြန်မာအရေးကိုပို့ပြီးတော့ဆောင်ရွက်ပေးဖို့ဘာတွေများတိုက်တွန်းနေပါလဲခင်ဗျာ?
American Soya နဲ့ လွတ်တော် အသက်ကနေပြီးတော့ဗမာအရေးကိုပို့ပြီးဆောင်ရွက်ပေးဖို့လှုပ်ဆောင်နေတဲ့အရာတွေကတော့အများကြီးရှိပါတယ်။အဲ့ဒီထက်အရေးကြီးတဲ့အချက်၃ချက်ကတော့ဒီ American Soya ဒီအသက်မှာရှိနေတဲ့အရေးကြီးပုဂ္ဂိုလ်တွေပေါ့နော်။Marco Rubio တို့လိုပုဂ္ဂိုလ်တွေကိုကျမတို့တွေအစာရေးပြီးတော့မှအကြောင်းကြားထားတာတွေရှိတယ်အရေးကြီးရဲ့ကိစ္စတွေပေါ့ဥပမာဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့အနေထားတွေပေါ့နော်တရုတ်နဲ့ပတ်သက်ပြီးတော့လည်းပဲသူတို့အနေနဲ့ပေါ့နော်တည်တင်းတည်ထိုက်တဲ့အရာတွေပေါ့ထည့်သွင်းပြီးတော့ကျမတို့တွေရှင်းလင်းပြောပြထားတာတွေရှိရဲ့နောက် regional stability ကျမတို့ဒီဗမာပြည်နယ်မကပဲနဲ့ပတ်ဝန်းကျင်မှာရှိနေတယ်ပေါ့နော်ဒီ stability အတွက်ကိုလည်းပဲ American Soya ဒီ အသက်အနေနဲ့လွှတ်တော်အသက်အနေနဲ့ပေါ့နော်တည်တင်းတည်ထိုက်တာတွေကိုကျမတို့တွေအဲထည့်သွင်းပြီးတော့ခုခရေရနေပြီးတော့ကျမတို့တွေကဆက်သွဲပြီးတော့မှလိုအပ်တဲ့စာတွေကိုရေးထားတာတွေရှိပါတယ်ရှင်။နောက်ဒီ Rohingya တွေရဲ့ crisis တွေနဲ့ပတ်သက်ပြီးတော့လည်းပဲကျမတို့တွေကတည်တင်းတည်ထိုက်တာတွေကိုပြောပြပြီးတော့ပေါ့ဆက်ပြီးတော့မှဆောင်ရွက်နိုင်မှုတွေကိုလည်းဆက်သွဲထားတာတွေရှိပါတယ်ရှင်။ဒါတစ်ပိုင်းပေါ့နော်။နောက်တစ်ချက်ကတော့ဒီဘာမာအဲ့နဲ့ပတ်သက်ပြီးရောပေါ့ကျမတို့က အခုလွတ်တော်အသက်ကိုတရုတ်နိုင်ငံဟောပေါ့နော်ဒီဘာမာအဲ့နဲ့ပတ်သက်ပြီးတော့တေချာရှင်းရှင်းလင်းလင်းသိစေချင်တာမျိုးတွေရှိတယ်ပေါ့နော်။ဒီဘာမာအဲ့ခါ geopolitics အရာချဲလန်ဂျ်ဖြစ်လာပြီးတော့မှရှိနေတာပဲဖြစ်ပြီးတော့เนาะတကယ်ကို tangible ဖြစ်တဲ့အကူအညီတွေမရတဲ့ဟာမျိုးမဖြစ်သွားစေချင်ဘူးပေါ့เนาะအကူအညီတွေရာသင့်ရာထိုက်တာတွေမြန်မြန်ရအောင်ပေါ့เนาะဒါတွေကိုရှင်းပြဖို့အတွက်ပေါ့เนาะဒီဘာမာအက်ကို human right violation တွေကို accountable ဖြစ်ဖို့ရဲ့နောက်ဒီမိုကရေစီတည်ထောင်တဲ့နေရာမှာအကူအညီဖြစ်ဖို့ရဲ့ဒါဟာအနောက်နိုင်ငံရဲ့ပါဝါတွေကိုတည်ထောင်ဖို့လည်းမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိဖို့လည်းပဲ advocacy တွေလုပ်သွားဖို့တွေရှိပါတယ်နောက်တစ်ခါ USA တို့နဲ့လည်းဆက်ပြီးတော့ကျမတို့တွေပုံမှန်မီတင်တွေဆက်လက်တွေ့ရှိသွားပြီးတော့ဆက်လက်တောင်းဆိုသွားဖို့လည်းအများကြီးလှုံ့ဆော်သွားမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့ခင်ဗျာနောက်ဆုံးအနေနဲ့ဖြည့်စွက်ပြောချင်တာဘာများရှိပါသေးလဲခင်ဗျာ ဖြည့်စွက်ပြောချင်တာတော့ကျမတို့ဟာတရုတ်ပြည်သူလူထုပေါ်မှာပေါ့နော်တိုက်ခိုက်ဖို့ရေမုန်းတီးဖို့ရေလုံးဝမရှိပါဘူးကျမတို့ဟာဒီရှင်ချင်းပင်အစိုးရရဲ့လှုပ်ဆောင်နေတဲ့ဗမာပြည်နယ်ပတ်သက်တဲ့သူတို့ရဲ့ policy မှားတွေကိုပဲထောက်ပြပြောဆိုပြီးတော့ပေါ့နော်ပြုပြင်အောင်လို့ pressure ပေးသွားဖို့သာဖြစ်တယ်ဒါကြောင့်မို့လို့ဒီ campaign ကြီးမှာလဲပေါ့နော်လူလူလှုပ်ရှားမှုကြီးမှာလဲပြည်တွင်းပြည်ပညီကောင်မောင်နှမတွေအားလုံးကမိမိတက်နိုင်တဲ့ဘက်ကနေပြီးတော့မှအားတက်သရောပါဝင်ပေးကြဖို့လဲကျမဒီနေရာကနေပြီးတော့မှ အားလုံးကိုတိုက်တော့နှိုးဆော်ကြပါရဲ့ရှင်ဒါလည်းပဲဒီဇင်ဘာမှာရှိတဲ့ရက်တွေတွေမကောက်ဘူးပေါ့နော်ရေရှည်လှုပ်ဆောင်သွားရမယ့်ကိစ္စဖြစ်တဲ့အတွက်အခုဆိုရင်အမှုပညာမောင်နှမတွေလည်းပဲအများကြီးကျမတို့ဖတ်မှုကူညီနေတာတွေရှိတယ်ဒီလိုပဲကိုမှာပေါ့နော်ဘလို့ scale တွေပဲရှိရှိဘလို့2စေပဲရှိရှိကူညီနိုင်နေဆိုရင်လည်းကျမတို့တွေကိုဆက်သွယ်ပြီးတော့မှအားလုံးအတူတူလှုပ်ကြဖို့အတွက်ကျမတိုက်တော့နှိုးဆော်ကြပါရဲ့ရှင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန် မနက် 8:00 ခွဲနဲ့ည 8:00 ခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း 8:00 ခွဲမှာလိုင်းတို16မီတာ 16.9 MHz ညပိုင်း 8:00 ခွဲမှာလိုင်းတို25 မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီ မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့
Radio NUG အဖွဲ့သူအဖွဲ့သားများကစုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။